အမေရိကအစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးရှောင်တန်နေတဲ့အမေရိကအစိုးရလက်ထက်ကဝန်ကြီး3ဦးတို့ပေါ်တရားစွဲဆိုထားတဲ့နိုင်ငံတော်6ဝက်ဥပဒေချိုးဖောက်တယ်ဆိုတဲ့အမှုကိုဒီကနေ့ဇန်နဝါရီလ20ရက်နေ့မှာဆက်လက်ကြားနာဆွေးနွေးပါတယ်။ရှောင်တန်နေရဲ့လက်ကင်ဖုန်း laptop ကွန်ပျူတာတွေကအချက်အလက်တွေနဲ့ပတ်သက်လို့မူကင်းတပ်ဖွဲ့နည်းပညာဌာနကအရာရှိတဦးတရားလိုသက်သေအဖြစ်လာရောက်ထွက်ဆိုပါတယ်။ရှောင်တန်နေအပေါ်လူမှုကြည့်ကြရေးဥပဒေနဲ့တရားစွဲဆိုထားတဲ့အမှုကိုလည်းဒီကနေ့ကြားနာပါတယ်။ဒေါက်ဆန်းစုကြည်တရားစွဲခံနေရတဲ့အမှုတွေနဲ့ပတ်သက်လို့နောက်ဆုံးသိထားရတဲ့အခြေအနေကြောင်းရန်ကုန်ကလာတဲ့တင်ကိုတော့မခင်ဖြူထွေးကကြောပြပေးမှာပါခင်ဗျ။
ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတာနာစီမှာတွေ့ရှိတဲ့ဆိုတဲ့အချက်လက်တွေနဲ့ပတ်သက်ပြီးနိုင်ငံတော်လူ့ဝတ်အုပ်ရေးချိုးဖောက်မှုနဲ့တရားစွဲဆိုခံထားရတဲ့အမှုနေပြည်တော်ထူးတရားရုံးမှာဒီကနေ့ဇန်နဝါရီလ20ရက်နေ့ဆက်လက်ကြားနာဆွေးနွေးပါရယ်။ဒီကနေ့မှာတော့မှုခင်းတက်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်သူအရာရှိတယောက်ကရှောင်းဌာနရဲ့ electronic ပစ္စည်းတွေမှာတင်ထားတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတရားလိုသက်တည်အဖြစ်လာရောက်ထွက်ဆိုတယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းလင်းသူကပြောပါရယ်။
အော်ဒီရတော့ပါလေဒီဆောင်တမ်းနဲ့ဖြစ်မှာပေါ့ဖြစ်တယ်လို့ပြောနေတာ။ဒီကိစ္စကဌာနပေါ့ကံပြင်းတက်တော့ပေါ့ဒီကိစ္စကဌာနဒီစစ်ကဒီကံတော့ပေါ့အားလုံးလည်းနော်ကံပြင်းစီးနေတယ်မပြီးဘူးဆက်တာဒါကမပြီးဘူးတော့ဆင်းမှာဒီမှာအများကြီးအနည်းကြီးတော့ပဲဒီမျိုးမျိုးဒီကိစ္စကိုရပြီးစစ်ကဌာနတော့လက်တော်တို့ဒီအိုင်ဖုန်းတို့အိုင်ပက်တို့ဓာတ်တွေလည်းပြည့်ရထားတယ်ဒီလိုပါလေဒီလိုဒီညညာပြည်နာရှင်ကပို့ပြီးတော့မှအဲ့ဟာဒီပေါ်မှာဒီအချင်းချင်းပြည်ပြောတာမှာသင်ချင်နေတယ
်။ဒေါ်ဆန်းစုကြည်ရှင်းနေတွေကိုအမှုအကြောင်းမပြောဖို့စစ်ကောင်စီကတားမြစ်ထားတာကြောင့်တရားခွင်ကြားနာမှုအသေးစိတ်ကိုတော့မသိရပါဘူး။စီဝါရဲ့အကြံပေးရှောင်းဌာနရဲ့လက်တော်ထဲမှာစီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆွေးနွေးစာတမ်းတွေတွေ့တယ်ဆိုပြီးအနေဒီအစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒူးဝင်ကြီးဦးဆက်အောင်တို့ကိုလည်းနိုင်ငံတော်လွှတ်ဝဲအုပ်ဥပဒေပုံမှန်3ကငယ်နဲ့တရားစွဲထားတာပါ။ကိစ္စဝေဒနာကြောင့်အစာရင်အရေးပေါ်ခွဲစိတ်မှုခံယူထားရတဲ့ဦးစိုးဝင်းကတော့ဒီကနေ့ကျမ်းမာပွဲကိုတက်ရောက်နိုင်တာမရှိသေးပါဘူး။စိတ်ယုံစင်ခွင့်မရသေးရမို့ဒီကနေ့ရုံးချင်းကိုလည်းမတက်ရောက်နိုင်တဲ့အကြောင်းတရားရုံးကိုတင်ပြခဲ့တယ်လို့သိရပါရယ်။သူ့ရဲ့ကျမ်းမာရေးအခြေအနေအရစိတ်ယုံပါပဲဆက်လက်ကုသမှုခံယူနေရတယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းလင်းသူကပြောပါရယ်
။ဒီလိုရတော့ကျမ်းမာရေးကတော့ကောင်းပါတယ်။စိတ်ယုံမှမနာနိုင်သေးဘူးလေ။ဒါကလည်းမတန်းမလာအောင်ဖိုက်ပြီးသားတော့ပြောင်းမှပြီးနာမတော့ပြောင်းဒီနေ့ရုံးမလာနိုင်ဘူးနောက်တစ်ခါလည်းမသေးကြအောင်အဲ့လိုပဲပြောလို့ရမှာပေါ့နော
်နေပြီးတော့ထူးတရားရုံးဒီနေ့ကျားနာပွဲမှာဩစတြေးလျနိုင်ငံသားရှောင်းတောင်နဲ့တူတဲ့အပေါ်လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့မှုကိုလည်းစစ်ဆေးခဲ့ပြီးဒီမှုနဲ့ပတ်သက်လို့တရားလိုပြတတ်တွေကိုစစ်ဆေးခဲ့တယ်လို့စုံစမ်းသိရပါတယ်အဲ့ဒီအမှုအတွက်စွဲချက်တင်တယ်မတင်ဘူးမကြခင်မှာဆုံးဖြတ်သွားပွဲရှိပါတယ်အမှုနှစ်ခုလုံးစစ်ဆေးချက်နဲ့ပတ်သက်လို့အသေးစိတ်မသိရပါဘူး။နောက်ထပ်ရုံးချင်းကိုလာမယ့်ကြာသပတေးနေ့ဇန်နဝါရီလ28ရက်နေ့ကိုထပ်မံချိန်ဆထားပါရယ်။ဒေါက်တာဆွကြည်ကတော့အမှုငါမှုအတွက်6နှစ်စုစုပေါင်း6နှစ်ထပ်မံခံထားရပြီးလက်ရှိမှာအာခရီးမှု10မှုနဲ့တရားရင်ဆိုင်နေရပါရယ်။ဒေါက်တာဆွကြည်အပေါ်ရွေးကောက်ပွဲဆိုင်ရာပုံမှန်နဲ့လည်းအမှုတိုးတယ်လို့သတင်းတွေထွက်နေပြီလေ။ဒီကလောလောဆယ်အတိမပြုနိုင်သေးပါဘူးရှင်။